မြန်မာစစ်ကောင်စီကလာမယ့်အော်တိုဘာလ၁ရက်နေ့ကနေ၁၅ရက်ကြားတနိုင်ငံလုံးအတိုင်းအတာနဲ့သကောင်စင်းကောက်ယူသွားမှာဖြစ်ပြီးရရှိတဲ့အချက်အလက်တွေကို2025ပါတီစုံဒီမိုကရေစီထူထူရွေးကောက်ပွဲအတွက်အသုံးပြုသွားမယ်လို့စက်တင်ဘာလ၁ရက်နေ့နေစွဲနဲ့ထုတ်ပြန်ချက်မှာစစ်ကောင်စီအကြီးအကဲကပြောထားပါဗျ။2023ခုနှစ်သကောင်စင်းဥပဒေဟာပြည်သူတွေရဲ့ကိုယ်ရေးအချက်အလက်ကိုလုံခြုံမှုပေးထားတဲ့အတွက်ရေယုံကြည်ကြည်ဖြေကြားဖို့လိုအပ်တယ်လို့လည်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါဗျ။နိုင်ငံအတွက်အရေးကြီးတဲ့အချက်အလက်ဖြစ်သလိုနောက်အနာဂတ်မျိုးဆက်သစ်တွေရဲ့အကျိုးအတွက်စိုးရင်ကြောင်းကြကင်းကင်းနဲ့အမှန်တိုင်းဖြည့်ပေးကြဖို့ကိုလည်းသူကတိုက်တွန်းထားပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့ရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီတဲ့ဖွံ့ဖြိုးမှုပန်းတိုင်နဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်ရမှာလဲအထောက်အခုဖြစ်ဖို့ရည်ရွယ်ကြောင်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စလေတမ်းမကြီးဦးကျော်မိုးထွန်းကတော့စစ်ကောင်စီကလုံးမဲ့ဘလို့ရွေးကောက်ပွဲမဆိုလွတ်လပ်မျှတာပြီးအားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတည်းရဖြစ်မလာနိုင်သလိုပြည်သူတွေလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုမဖြေရှင်းနိုင်တဲ့အပြင်ပြည်သူတွေခံစားနေရတဲ့ဒုက္ခတွေသာပိုများလာနိုင်တယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းကကုလသမဂ္ဂဌာနချုပ်မှလုတ်ခဲ့တဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့ကုလသမဂ္ဂလူ့ရေးရန်ပုံငွေအဖွဲ့ UNFPA တို့ရဲ့2024ခုနှစ်ဒုတိယအကြိမ်အတွက်ပုံမှန်အစည်းအဝေးမှာပြောထားပါတယ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM ကလည်းမြန်မာနိုင်ငံမှာရှိတဲ့လူ့ရေးရဲ့68ရာခိုင်နှုန်းလောက်နေထိုင်တဲ့နေမြေ86ရာခိုင်နှုန်းကိုစစ်ကောင်စီအနေနဲ့အပြည့်အဝမထိန်းချုပ်နိုင်တော့တာကိုပြီးခဲ့တဲ့မေလလုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်